ရခိုင်ပြည်နယ်ရဲ့ရှစ်တောင်အရှေ့နိုင်ငံများအတွင်အာဆီယံကကူညီဖို့ကြိုးပမ်းနေပေမယ့်လက်တလောအခြေအနေတွေကြောင့်ဆိုင်းငံ့ထားတဲ့အကြောင်းထိုင်းနိုင်ငံကပြောဆိုလိုက်ပါတယ
် Everything now is being put on hold because of the ground situation in Myanmar once things are clear
ရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းနဲ့အခြေအနေတွေအားလုံးရှင်းရှင်းလင်းလင်းဖြစ်တဲ့အခြေအနေရောက်ရင်တော့မြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်မှာအာဆီယံရဲ့စုပေါင်းကြိုးပမ်းမှုတွေကိုထင်ရှားတွေ့ရမှာဖြစ်တဲ့ကြောင်းအာဆီယံလက်ချက်ဥထထိုင်းနိုင်ငံကနိုင်ငံချိုင်းဝန်ကြီးဒွန်ပရမုဝနင်ကပြောဆိုလိုက်တာဖြစ်ပါတယ်အာဆီယံလက်ချက်ဥထဖြစ်အသင်းဝင်စနေငံကနိုင်ငံချိုင်းဝန်ကြီးတွေရဲ့ထိုင်းနိုင်ငံချင်းမဲ့မျိုးက၂ရက်ကြာအစည်းအဝေးဒီကနေ့ဆုံးသက်ချိန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုထိုင်းနိုင်ငံချိုင်းဝန်ကြီးကပြောဆိုသွားတာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရောက်အစုကိုလက်လံရှင်းလင်းရာကတိုင်းနယ်ချီရဲ့ရိုင်ဂျာတွေအင်းနီချင်းဘင်္ဂလားဒေ့ရှ်တန်ကန်ကိုထွက်ပြေးခဲ့ရတဲ့အတွက်မြန်မာနိုင်ငံပေါ်နိုင်ငံတကာကဝေဖန်နေတယ်လို့အာဆီယံအနေနဲ့လည်းအသေးဝင်နိုင်ငံတနေနိုင်ငံကပြဿနာကိုဖြေရှင်းဖို့တိုက်တွန်းမှုတွေလည်းဖတ်ပေါ်နေတာပါမြန်မာဆွေကတော့ရိုင်ဂျာဆွေရဲ့မျိုးကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့နေရာစွန့်ခွာသွားသူတွေကိုပြန်လည်လက်ခံဖို့တတိပြုထားပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ဖွဲ့ AA ကပြည်ရဲ့နှစ်ကုံပိုင်းကမှာပဲရဲကင်းစခန်းတွေကိုစီးနင်းတက်ခတ်ရာကတကြောပြန်တိုက်ပွဲတွေကြီးထွားလာနေတဲ့အတွက်ပြည်တွင်းပြည်ပကစိုးရိမ်မကင်းတဲ့နေနဲ့ထွက်ပေါ်နေပါတယ်